ကြခင်ရပိုင်းအတွင်းမှာဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့အာဇာနည်နေ့ကိုရောက်လာတော့မှာဖြစ်ပါတယ်။သတင်းဂျာနယ်တွေလူမှုစာမျက်နှာတွေမှာအာဇာနည်နေ့ကျင်းပဖို့ပြင်ဆင်နေတဲ့သတင်းတွေတပ်ပုံတွေနဲ့အတူအာဇာနည်နေ့အထိမ်းအမှတ်တနိုင်တစ်ပိုင်ကောင်းမှုကုသိုလ်ပြုကြတဲ့သတင်းလေးတွေလည်းတွေ့ရပါတယ်။အဲ့ဒီအထက်မှာလှိုင်သာယာမြို့နယ်ဗိုလ်ချုပ်အောင်ဆန်းလမ်းမကြီးပျက်စီးနေတာကိုတနိုင်တစ်ပိုင်ပြုမြင်နေတဲ့အသက်54နှစ်အရွယ်ဦးစိုးဝေဆိုသူလည်းပါဝင်ပါတယ်
။အာဇာနည်နေ့နေလာတဲ့အခါကျွန်တော်ရဲ့ကိုစောမင်းထွန်းရဲ့နောက်ကိုမိုးကျော်သူရဲ့တိုင်မင်းမိသားလေးမှာတော့သူရံမွေလေးအလူဝင်လေးစုပြီးတော့ဆဲလေးခင်းကြမယ်လို့တကယ်ကြီးတော့တိုင်မင်းလိုက်ပြီးတော့ခင်းချစ်တာလေအလေးပြုတယ်ပေါ့ဗျာကြာဆုံးသွားတဲ့ဘုကျော်အောင်ဆန်းနဲ့အာဇာနည်ကိုအလေးပြုတဲ့ယူရဲ့ချင်းနဲ့ကျွန်တော်တဲခင်းလိုက်တာပေါ့
ဥစိုးဝေဟာအာဇာနည်နဲ့အကြောင်းကောင်းကောင်းသိတယ်လို့အာဇာနည်နဲ့ရဲ့အရေးကြီးပုံကိုလည်းသိတယ်သူပါသူသိတယ်လို့သူ့နောက်ပိုင်းမျိုးဆက်တွေကရောသိကြပါသလားဥစိုးဝေထက်ဆယ်စုနှစ်တစုနီးပါးလောက်အသက်ငယ်တဲ့စာရေးဆရာဝေမှုတွင်ကတော့အာဇာနည်နေ့အကြောင်းသူတိခဲ့ပုံကိုအခုလိုပြောပြပါလေ
ကျွန်တော်တို့ဒီအာဇာနည်နေ့ကိုစသဖြင့်ကတော့မူလာတန်းကျောင်းသားအလေတန်းကျောင်းသားဘဝမှာဒီအာဇာနည်နေ့ပတ်သက်ပြီးတော့တမိုင်းပြဋ္ဌာန်းဆောင်မှာဆင်တာပေါ့နော်ဘဝတမိုင်းမှာထူးခြားတဲ့ဖြစ်စဉ်တွေဖြစ်ခဲ့တဲ့နေထိုင်နေရတဲ့ဆရာတော်ဝန်ထမ်းဆရာကောင်းတဲ့နေ့ဆရာတို့ပေါ့အဲ့လိုမျိုးပုံစံမျိုးသင်ရတယ်ဘုရားအောင်ဆန်းတဲ့ကောင်းဆောင်ကြီးကိုပုံစံသင်ရတဲ့နေ့မျိုးဆိုပြီးစပြီးသိရတာပေါ့နော်နောက်ပိုင်းမှာကျတော့ကျွန်တော်တို့ဒီအာဇာနည်နေ့ကိုပတ်သက်ပြီးတော့ဝိုင်းဟောက်တို့မှာမပါတဲ့တောင်းလာရခြင်းရောဖက်ဖက်ဆာမှာလူလာဆာမှာပါပါကြီးကိုတိရဲပုံစံများကမျိုးဖြစ်လာတယ်ဒေါက်တာမောင်မောင်ပေါ့နော်ဟိုအလန်ကောင်းအောင်ကြီးတို့ကြံခံရတာရဲ့နောက်ဆက်တွဲပုံစံမျိုးတွေသူတို့ရည်တယ်ခုနောက်ပိုင်းလို့ရှိရင်အွန်လိုင်းပေါ်မှာလည်းအလိုအလန်ကောင်းအောင်ကြီးလောက်တို့ကြံခံပတ်သက်ပြီးနောက်ဆက်တွဲခါရိုးရှိမီနောင်းမီအိတ်ကာလာရုံကကိုဖက်ဆန်းခဲ့ဦးတဲ့လူတွေတော့ဝိုင်းနိုင်ငံရေးသမားကြီးရဲ့ကျောက်ဆူချက်ကိုပြန်ယူရတယ်ကျွန်တော်တို့ကြားရတယ်အဲ့ခါကျတော့ဟိုအလန်ကောင်းအောင်ကြီးကိုတို့ကြံခံရစစ်စာငယ်ဘောလာပြီးက
မရှုံးမြရာကအသက်20ရှိပါပြီ။ဆယ်တန်းအထိပညာသင်နေပြီးဖက်ရှင်မဂ္ဂဇင်းတစ်ခုမှာလှုပ်လှုပ်နေသူပါ။သူကတော့အာဇာနည်နေ့ကိုဒီလိုသိပါတယ်တဲ့
။ဟိုမင်းမနိုင်ငံလှုပ်ရေးပြီးခဲ့ခေါင်းဆောင်တွေကြာရှုံးနေနေလေ။ဒီအကုန်လုံးသိချင်ရတော့မသိတဲ့မဲ့ဘိုးချောင်ဆန်းကိုတော့သူသိချင်သိတယ်။မိဘတွေကပြောပြတာလေ။မိဘတွေအတော်တွေအမေတွေအဖွားတွေကပြောပြတာ
။တိရိမင်္ဂလာဈေးမှာထင်းငှားတဲ့အလုပ်လုပ်ကင်သူမောင်စောဟာကျောင်းပညာကိုစရုပ်ထထန်းအထိသာသင်ယူခွင့်ရခဲ့ပါတယ်။လူမှုရေးစိတ်ရှိတဲ့မောင်စောကအာဇာနည်နေ့အထိမ်းအမှတ်လမ်းပြနေတာကိုစိတ်ဝင်တစားဝင်ရောက်လှူအားပေးကူညီခဲ့ပါတယ်။ဒါပေမဲ့မောင်စောသိထားတဲ့အာဇာနည်နေ့အကြောင်းကတော့ဒီလိုပါ။အ
ာဇာနည်နေ့နဲ့ပတ်သက်ပြီးဘယ်လောက်သိလဲဆိုတော့အဲ့လောက်ကြီးတော့ငရားစားတော့မသိပါဘူး။အာဇာနည်နေ့ရောက်တိုင်းဘုကျောင်းဆန်းကိုအမှတ်ရတဲ့နေ့ဘုကျောင်းဆန်းကတော့ငယ်ငယ်တုန်းကစာရီတည်းမှာတော့ဖတ်ဘူးတယ်။ကျောင်းစာထဲမှာလည်းသင်ဘူးတယ်ပေါ့။ဘုကျောင်းဆန်းကိုကိုတိုင်းကြီးပေါ့ကိုလူမျိုးကယ်တင်ခဲ့တဲ့ဖခင်ပေါ့။ကျွန်တော်တို့ဒီလိုနေနိုင်စားနိုင်အောင်တက်ဆုံပြီးတော့ကာကွယ်ခဲ့တဲ့သူတယောက်ကိုသိခဲ့ပါ။ကျွန်တော်ရဲ့ရင်ထဲကသူရဲ့ကောင်းပေါ့။အာဇာနည်နေ့ဆိုတော့ကျွန်တော်နေ့စဉ်နေ့တိုင်းဆိုတာကျင်းပါတယ်လေ။စာထဲမှာလည်းရေးထားတော့သိတယ်လေအဲ့လိုတော့။ဘုကျောင်းမွေးနေ့ကိုဒီညွှန်ပြီးပြောရလို့ထင်တာပဲ
။မျိုးဆက်တွေကွာသွားတာနဲ့အမျှအာဇာနည်နေ့အကြောင်းသိသူတွေရဲ့စကားတွေဟာအခုလိုကွဲပြားလာခဲ့ပါတယ်။ဒီလိုကွဲပြားလာတာဟာအဲ့ဒီလူတွေဖြတ်တန်းလာတဲ့ခက်ကသူတို့ကိုတိခွင့်ပေးပုံချင်းကွာခြားလို့ဖြစ်ပါတယ်။ရှုံးမြရာကသူ့ရဲ့ចောင်းသူဘဝမှာចောင်းကသူ့ကိုတိခွင့်ပေးခဲ့တဲ့အာဇာနည်နေ့အကြောင်းအခုလို့ပြောပါတယ်
။ចောင်းမာကအဲထူးထူးခြားခြားကြီးပြောပြတာမျိုးမရှိဘူး။ဒါပေမဲ့ဟိုးမငယ်လေးတော့မူလာရန်တော့လည်းလည်းပြောပြတယ်။အလေရန်တို့ထက်တယ်လို့ရတဲ့ခါကျတော့မပြောပြအောင်သိစိတ်ပြောတာမျိုးမရှိတော့ဘူး။ပြောလို့တော့မရတော့သူတို့ပဲဘယ်လိုလဲမသိဘူးဆရာမကြီးကလူအဲ့မပြောကြတော့ဘူးနောက်ပိုင်းအခုဒီဒီဆိုရလာထက်လေးပရောဖက်စကြီးနေရာရသွားတယ်နောက်ပိုင်းကြမှာဘူးကြောင့်ဆိုအကြောင်းတော့သူရှက်ခုနောက်ပိုင်းမှာပြောလို့ရလားအရင်တော့ဆိုပြောလို့တော့မရဘူးလေမဆက်နေရစားလို့တိန်းထားတိန်းကြောက်တော့မရဘူးဖွက်ထားလို့ဘယ်လိုမျိုးမှန်တကယ်ဟိုးရင်နေရာတိတဲ့နော်ဖိုးရင်နေရာတိခဲ့မယ်ဆိုလို့ရှိရင်အခုပို့ပြီးတိရမှာလေအခုကတော့အခုမှအစားပြန်တိရတယ်လို့ထင်နေရလို့မျို
းအာဇာနည်နေ့အကြောင်းလူငယ်တွေမသိတော့တဲ့ခက်ထဲမှာရှင်သန်နေရတဲ့လူကြီးဦးစိုးဝေကတော့အာဇာနည်နေ့အကြောင်းလူငယ်တွေသိလာရင်ရရှိလာမယ့်အကျိုးတွေကိုအခုလိုမျှော်လင့်ရင်ခုန်စွာပြောပြပါတယ်
။ဒါနဲ့ပတ်သက်လို့ပြောရရင်ကဒီတန်းကပဲတက်တည်ထူနေတာလို့အခုပေါ့ဗျာ။နှစ်30တန်းဝင်ကျင်တော့မှာဘိုလ်ချုပ်အောင်ဆန်းကိုဂုံကိုကျေးဇူးကိုရည်ရွယ်ချက်နဲ့ဖြောက်ခဲ့တာကိုအသက်30ကျော်ကျော်လောက်မှာလေ့လာတဲ့လူကတော့သိတယ်ဗျာ။တော်တော်များများကတော့မသိကြဘူး။စာတင်ကျောင်းတို့အရက်ဖက်လူတွေအစီအစီတို့အထူးကတော့ကျောင်းဆရာဆရာမတွေပါပဲ။ကလေးတွေကိုအသိအင့်တင်နေတာပြောပြရတယ်။ဒီလိုဘိုလ်ချုပ်အောင်ဆန်းတို့အာဇာနည်ကောင်းဆောင်ကြီးကိုစံပြုတ်နိုင်မှကျွန်တော်တို့တိုင်းပြည်ကျွန်တော်တို့လူအခွင့်အရေးကိုဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ရဲ့စိတ်ကြံနဲ့ပြုပြင်တိဆောက်ကာကွယ်ပေးသွားဖို့နောက်ထပ်မျိုးဆက်တဲ့ကောင်းဆောင်တွေပေါ်ထွန်းလာလိမ့်မယ်ပေါ်ထွန်းလာလို့လည်းလိုတယ်ပေါ့ဗျာ
အာဇာနည်နေ့ဆိုတာကောင်းကောင်းတောင်မကြားဘူးတဲ့ခုနှစ်တွေကိုကာလကြာရှည်ဖြတ်တန်းခဲ့ပြီးတဲ့နောက်မှာတော့အာဇာနည်ကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့ရင်သွေးဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ပါတီကနိုင်ငံကိုအုပ်ချုပ်တဲ့ခေတ်ရောက်နေပါပြီဒီခေတ်ဒီအစိုးရလက်ထက်မှာအာဇာနည်နေ့အကြောင်းလူငယ်တွေကိုဘယ်လိုသိခွင့်ပေးပြီးလူငယ်တွေကရောသူ တို့နှစ်ပေါင်းများစွာကြာဘူးနာဝတာရှိခဲ့တဲ့အာဇာနီနေ့ဆိုတာကိုအာဇာနီဆိုတာကိုဘယ်လိုလက်ခံပြီးဘယ်လိုအလေးဂရုပြုကြမလဲဆိုတာစိတ်ဝင်စားစရာတစ်ခုဖြစ်နေပါတယ်